ဘယ်ကျမ်းအကျန်းဖက်သမားတိုက်ဖြတ်ရေးအဖွဲ့ဆစ်စင်ရဲတခုအတွင်းလူ၃ဦးကိုဘရပ်ဆဲလ်မှာဖမ်းဆီးခဲ့တယ်လို့ဘယ်ကျမ်းအစိုးရရှေ့နေတွေကပြောပါတယ်။ပြင်သစ်နိုင်ငံပါရီမြို့မှာနောက်ထပ်တိုက်ခိုက်မှုကြံစည်မှုနဲ့ပြင်သစ်နိုင်ငံသားတဦးကိုပြင်သစ်ရဲတွေကချက်တပရင်းနေမှာဖမ်းဆီးလိုက်ပြီးမကြခင်မှာပဲဒီစီးနှင်းမှုကိုလှုံ့ဆော်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။အင်ကာနစ်ကဘရပ်ဆဲလ်နေဆိုင်မှာသူ့ကိုယ်သူအသေးခံဘုံခွဲခဲ့သူတဦးဖြစ်တဲ့နဂျမ်လာဂျရော့ကိုစုံစမ်းစစ်ဆေးသူတွေက DNA နဲ့တိုက်ပြီးစစ်ဆေးဖော်ထုတ်နိုင်ခဲ့တယ်လို့ဘယ်ကျမ်းအစိုးရရှေ့နေတွေကပြောပါတယ်။လာဂျရော့ဟာနိုဗ ెంబ ာ23ရက်နေ့ကလူပေါင်း130တေဆုံးခဲ့ရတယ်ပါရီမျိုးတိုက်ခိုက်မှုနဲ့လည်းဆက်နွယ်မှုရှိနေတယ်လို့ဆိုပါတယ်။သူ့ရဲ့ DNA ကိုအသေးခံဘုံခွဲအင်ဂျီမှာတွေ့ရတယ်လို့သူ့အဝတ်အပိုင်းစာတစ်ခုကိုလည်းလူပေါင်း90တေဆုံးခဲ့ရတဲ့ဘတ်တက်ကန်ပြဿနာခံမှမှတွေ့ခဲ့ရတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ဟာတောက်တန်းနေမှာ Brussels မှာရောက်နေပြီး Belgium နဲ့ဥရောပအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအကြမ်းဖက်တိုက်ခိုက်မှုဆင်ရဆွေးနွေးဖို့ရှိပါတယ်။အသက်ခံရသူတွေ၊ဒဏ်ရာရသူ၊အပြစ်မဲ့တဲ့အရသားတွေအတွက်သူ့ရဲ့ Belgium Key စင်တွင်သတင်းစကားပါတင်ကြောင်းအမေရိကန်နဲ့သူ့မဟာမိတ်အဖွဲ့ဝင်တွေဟာဘရော့မှာကြောက်ရွံ့နောက်တက်မှာမဟုတ်သလိုကောင်းမွန်တဲ့အဖြစ်ရအောင်ခိုင်မာတဲ့အင်အားနဲ့ပြန်လာပြီးတရေဘောကြောင့်တဲ့လွတ်ရတွေကဘာမြေပေါ်ကနေပြတ်ကွယ်သွားတဲ့အထိမယမနာလှုပ်ဆောင်မှဖြစ်ကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။